ာကင်တာနာမြန်မာနိုင်ငံမှာအထီးတောင်ကိုစတင်ထမ်းဆောင်ရတာ2008ခုနှစ်ကဆိုတော့အဲ့ဒီကိစ္စဆက်ပြီးတော့အခုနောက်ဆုံးရောက်ခဲ့တဲ့အချိန်ထိဒီကြားမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေရေပူရအဖြစ်ဘယ်လောက်တိုးတက်ပြောင်းလဲလာလဲဆိုတာနည်းနည်းအကြည့်ရင်းပြီးရှင်းပြပါဦးခင်ဗျာ
Now a civilian government of course a civilian government who came from elections which
ကုကမာဒီယတာဆူရတည်းရှိနေပါပြီဒီယတာဆူရဟာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲနဲ့တက်လာတာတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီဆူရဟာမီဒီယာလွတ်လပ်ခွင့်တို့နိုင်ငံရေးကျင်းသားတွေလွှတ်ပေးတာတို့စနားပြစုဝေးခွင့်တို့အလားလာရှိလာဖို့စတဲ့ဒီလူခွင့်ရေးကိစ္စရပ်တွေမှာရှေ့တိုးပြီးတော့ဆောင်းနေပါတယ်တကယ့်ဒီမိုကရေစီပြည့်ဝတဲ့အဆင့်တော်ရောက်ဖို့ကတော့အချိန်ယူရအောင်ပါပါတခြားတစ်ဖက်မှာလည်းစနားပြလို့ဖမ်းခံရတာတွေနောက်မီဒီယာလွတ်လပ်ခွင့်ကိုထိပါစေမယ့်ဥပဒေကြမ်းတစ်ခုရှိနေတာရပ်ဖက်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ထိန်းချုပ်လိုတဲ့ဥပဒေကြမ်းတစ်ခုရှိနေတာတွေကိုလည်းကျွန်တော်တို့အနေနဲ့လက်မခံနိုင်ပါဘူးကျွန်တော်တာဝန်ကတော့ဒီမြန်မာနိုင်ငံအနာဂတ်အတွက်အကောင်းဆုံးဖြစ်အောင်လို့လိုအပ်တာတွေကိုအလေးထားထောက်ပြဖို့ဖြစ်ပါတယ်ဒီအထဲမှာတိုင်းသားလူမျိုးစုတွေနဲ့တရားဝင်သဘောတူညီမှုတွေရရှိဖို့လည်းပါဝင်ပါတယ်ပြည်တွင်းပြည်ပခန့်တွေရဲ့ဒဏ်ကိုခံစားလာခဲ့ရတဲ့တိုင်းသားအောက်ခြေလူရန်းစားတွေအားလုံးလူမှုတိုင်းဝိုင်းတိုးတက်မှုဖြစ်စဉ်မှာပါဝင်လာမှလည်းအခြေခံခိုင်မာပြီးတော့လမ်းကြောင်းမှန်ကိုချီတက်နိုင်မှာဖြစ်ပါတယ်
ပမခကင်ဒနာရရဲ့အာဂျင်တီးနားနိုင်ငံဟာလည်းတချင်တူကဆက်အနာရှင်စနစ်အောက်ကနေရုံထွက်လာခဲ့ရတာပဲဖြစ်ပါတယ်ဆိုတော့အဲ့အတိတ်ကာလကခါသီးတဲ့ဖြစ်ရပ်တွေကိုဘယ်လိုခြုံငင်းစေခဲ့တယ်လဲဆိုတာနဲ့ရှင်းပြပါလားခင်ဗျာ
Well I really believe that what happened a couple of weeks ago in Myanmar with the commemoration of the 88 democratic movement
တဲမကြခင်ကပဲမြန်မာနိုင်ငံမှာ88ဒီမိုကရေစီရေတော်ပုံထိမှတ်တွေလောက်တာတွေ့ရပြီးတော့ကျွန်တော်ဟာအကောင်းမြင်ပြီးတော့တကယ့်အောင်မြင်မှုရလာလိမ့်မယ်လို့ယုံကြည်ခဲ့ရပါတယ်ဒီမိုကရေစီအတွက်နှစ်ရှည်လများရုန်းကန်လှုပ်ရှားခဲ့ရသူတွေဟာအတိတ်ကဖြစ်ရပ်တွေကိုပြန်ပြောင်းကြည့်ကြမှာပါပဲမြန်မာနိုင်ငံရဲ့အတိတ်ဖြစ်ရပ်တွေဟာအများတန်းပြန်ပေါ်လာမှာပါမိဖြောက်လို့မဖြစ်နိုင်ပါဘူးဒီနေရာမှာခွင့်လွှတ်ခြင်းကသိအရေးကြီးပါတယ်ဗုဒ္ဓဘာသာအလိုအရလည်းဒါဟာသိအရေးကြီးတယ်ဆိုတာကျွန်တော်နားလည်ပါတယ်ဒီနေရာမှာလဲလူလူအနေနဲ့နှစ်ပေါင်းများစွာခံစားခဲ့ရတဲ့နာကျင်မှုတွေအနာကျက်ဖို့လိုအပ်ပါတယ်။ဒါကြောင့်မလို့88အထိမ်းမှတ်လောက်ရမျိုးဆက်လုပ်သွားဖို့ကျွန်တော်အားပေးတိုက်တွန်းလိုပါတယ်။ကျွန်တော်တို့အာဂျင်တီးနားအတွေ့အကြုံရလဲအတိတ်ကိုပြန်ကြည့်ပြီးတော့သင်ယူရပါတယ်။ရှေ့တိုးမဲ့လမ်းအတွက်ခိုင်မာအောင်ပြတ်သားအောင်လုပ်ရပြီးမှနိုင်ငံကိုပြန်လည်တည်ဆောက်ခဲ့ကြရတာပါ။ဒါဟာအာဂျင်တီးနားကရယူနိုင်တဲ့သင်ခန်းစာပါ။ကျွန်တော်ဟာရှစ်လေးလုံးကာလအတွင်းကတည်ဆုံးခဲ့တဲ့ကျောင်းသူလေးဝင်းမော်ဦးရဲ့မိဘနဲ့လဲတွေ့ခဲ့ပါတယ်။သူတို့ဟာတာမန်လူတွေပါ။ဒါပေမဲ့သူတို့တမီးလေးဟာဒီမိုကရေစီအတွက်ဘလောက်ထိခိုင်ခိုင်မာမာယက်တီသွားတယ်ဆိုတာကိုပြောတဲ့နေရာမှာတော့အာမန်အပြည့်နဲ့တက်တက်ကြွကြွရှိကြပါတယ်။ဒါလိုပဲအတိတ်ဖြစ်ရပ်ကိုပြန်ပြောရသုံးသပ်ကြရပါလိမ့်မယ်။ကြောက်နေစရာရှက်နေစရာမလိုပါဘူး။ဒါတွေဟာပြည်သူတွေရဲ့ဘဝအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ပဲနိုင်ငံရဲ့သမိုင်းလည်းဖြစ်ပါတယ
်။ဒါပေမဲ့မစ္စတာကင်ဒနာခင်ဗျာအဲ့လိုရက်စက်မှုကိုကျူးလွန်ခဲ့ကြတဲ့သူတွေကသူတို့နောင်တရကြလို့လားဒီကိစ္စမှာ
The perpetrators at some point will be exposed and that will come to what that will come at some time will depend on where this process goes
ပြမှုကျူးလွန်သူတွေကိုတချိန်ချိန်မှာဖော်ထုတ်ရမှာပါဒါဟာဒီဖြစ်စဉ်ဘယ်အဆင့်ရောက်နေပြီလဲဆိုတာနိုင်ငံရေးအင်အားစုတွေရဲ့အခြေအနေပေါ်မူတည်ပြီးတော့တချိန်ချိန်မှာတော့ဖြစ်ပေါ်လာမှာပါဒါပေမဲ့အရေးကြီးတာကဘာတွေဖြစ်ခဲ့တယ်ဆိုတာကိုအရင်ပြောကြရမှာပါထိန်ချန်ထားလို့မရပါဘူ
းအခုမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ပြုပြင်ပြောင်းလဲမှုတွေရှေ့ကိုတူဖို့အတွက်အဓိကစင်ခေါ်နေတဲ့အဟံတဟာဘာလို့ထင်ပါလဲမစ္စတာကင်ဒနာ
During this new civilian government, we have seen an opening in different areas, which has.
အခုဒီအရသာဆူရလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေကိုနေရာတကာပါဝင်ခွင့်ပြုလာတာအပါအဝင်ပွင့်လင်းမှုတွေအများကြီးတွေ့လာရပါတယ်။ဒါဟာတိတ်ကောင်းတဲ့အလားလာပါ။ဒါကိုဆက်လုပ်သွားမှာပါ။ဒီနေရာမှာကျွန်တော်ရဲ့စိုးရိမ်မှုကတော့ရပ်ဖက်အဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့ဥပဒေကြမ်းမှာလွတ်တော်အခုရောက်နေပါတယ်။ဒီဥပဒေကြမ်းဟာရပ်ဖက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုဖွဲ့စည်းမှုတွေကိုကန့်သတ်မဲ့သဘောတွေ့နေရပါတယ်။အစိုးရအနေနဲ့ဒီရပ်ဖက်လူဖွဲ့စည်းတွေရဲ့သဘောထားကိုနားထောင်သင့်ပါတယ်။သူတို့ကိုအလေးထားပြီးတော့အားပေးဖို့လိုပါတယ်။ဒီရပ်ဖက်လူဖွဲ့စည်းတွေဖွဲ့စည်းမဲ့အရေးကိုမှတ်ပုံတင်ရမယ်ဆိုပြီးတော့မကန့်သတ်သင့်ဘူးလို့ထင်ပါတယ
်။အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဘာသာရေးအခြေခံနဲ့လူမှုရေးပဋိပက္ခတွေနဲ့ပတ်သက်လို့ကမစ္စတာကင်တနာဘယ်လိုသဘောရပါလဲ။တချို့ကဒီဗုဒ္ဓဘာသာဖုံးတော်ကြီးတချို့ဟောပြောနေတဲ့တရားတွေဟာအမုန်းတရားတွေဖြစ်တယ်လို့လည်းဆိုနေကြပါတယ်။မစ္စတာကင်တနာရဲ့သဘောထားကိုလည်းသိပြစေဒီကိစ္စမှာမစ္စတာကင်တနာကဒီဟောပြောနေတဲ့တရားတွေဟာအမုန်းတရားတွေဖြစ်တယ်ဆိုတော့သဘောတူပါလားခင်ဗျာ
။ First we need to recognize some of the views and the concerns coming from the religious community
ပထမဆုံးကဒီဘာသာရေးလူမှုအတိုင်းအဝိုင်းဗုဒ္ဓဘာသာအတိုင်းအဝိုင်းတချို့ရဲ့အမြင်တွေခံစားချက်တွေကိုကျွန်တော်တို့နားလည်သဘောပေါက်ဖို့လိုအပ်ပါလိမ့်မယ်ဗုဒ္ဓဘာသာအတိုင်းအဝိုင်းတချို့ဟာကျန်ဘာသာရေးအတိုင်းအဝိုင်းတွေကြီးထွားလာတာကိုစိုးရိမ်မကင်ဖြစ်နေကြပါတယ်ဒါကိုထည့်သွင်းစဉ်းစားမှာပါကျွန်တော်တို့နားထောင်ဖို့လိုအပ်ပါတယ်ပြဿနာကဒီသဘောထားခံစားချက်တွေဟာကျန်ဘာသာဝင်တွေကိုစန့်ကျင်မုန်းတီးအောင်လှုပ်ဆောင်မှုတွေဖြစ်လာတဲ့အခါမှာအကြမ်းဖက်မှုတွေအထိဖြစ်ပွားလာခြင်းမှာအဲ့ဒီခါမှာတာမန်ပြည်သူတွေဟာအကြမ်းဖက်မှုရဲ့ဒဏ်ကိုခံကြရပါတယ်။ဗုဒ္ဓဘာသာဝင်တာမန်ပြည်သူတွေရောမွတ်စလင်တာမန်ပြည်သူတွေပါခံစားကြရတာပါ။ဒီချက်ဟာသိအရေးကြီးတဲ့အချက်ပါ။အလားအလာကောင်းမွန်တိုးတက်မှုရှိတဲ့ဗုဒ္ဓဘာသာအတိုင်းအဝိုင်းတချို့ကိုကျွန်တော်မြန်မာနိုင်ငံမှာတွေ့ခဲ့ရပါတယ်။စိုးရင်ပွဲရှိသေးတယ်လို့ဆိုရမယ့်အတိုင်းအဝိုင်းတချို့လည်းတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံဟာဒီကြားကာလကိုဘယ်လိုဖြတ်ကျော်နိုင်မလဲဆိုတာဟာစိန်ခေါ်မှုတစ်ရပ်ပါ။တစ်ဖက်နဲ့တစ်ဖက်ပြိပခါကိုရှောင်လွဲပြီးတော့ဘယ်လိုပြည်လည်အောင်ဆောင်ရွက်နိုင်မလဲဆိုတာဟာစိန်ခေါ်မှုပါ။
ဒါပြင်အဲ့ဒီလိုဗုဒ္ဓဘာသာအစိုင်းဝင်တချို့ကဥဆောင်ပြီးတော့ဗုဒ္ဓဘာသာဝင်အမျိုးသမီးတွေမွတ်စလင်ဘာသာဝင်တွေနဲ့လက်ထပ်ထင်များရေးကိစ္စကိုတန်တမဲ့ဥပဒေကြမ်းတစ်ခုလွှတ်တော်မှာတင်သွင်းဖို့ကြိုးပမ်းနေကြတယ်လို့သိရပါတယ်။ဒီဟာကိုထောက်ခံမဲ့လူတွေရဲ့လက်မှတ်ကိုစုဆောင်းနေရတယ်ပဲလက်မှတ်ပေါင်း2,000ကျော်ရပြီလို့ဆိုပါတယ်။တချို့ကလည်းဒီဥပဒေမျိုးကိုကန့်ကွက်သင့်တယ်လို့ပြောနေကြပါတယ်။မစ္စတာကင်တာနာကတော့ဒီကိစ္စကိုကန့်ကွက်လိုပါသလားခင်ဗျာ
။ Well I think is that each religionhas of course the right to build their own principles and whether the Buddhist community
ဘာသာတရားတွေဟာသူ့ရဲ့မူဝါဒကိုသူတို့ဘာသာချမှတ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဗုဒ္ဓဘာသာဝင်တွေကသူတို့အမျိုးသမီးတွေဘာသာကြားကိုလက်မထပ်စီကျင်မှုဆိုရင်လည်းဒါဟာသူ့ရဲ့ဆန္ဒပါသူတို့သဘောနဲ့သူတို့ပါကျွန်တော်တို့ကလေးစားရမှာပါဒီနေရာမှာလူခွင့်ရေးတဏ္ဍာန်တယောက်အနေနဲ့ကျွန်တော်စိုးရင်တာကတော့ဒီလိုမျိုးမူဝါဒမျိုးကိုအစိုးရကလိုက်နာကျင့်သုံးနေသလားဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လူခွင့်ရေးရှိတော့ကမေးရမယ့်မေးခွန်းကတော့ဖွဲ့စည်းပုံဥပဒေနဲ့လည်းပတ်သက်နေပါတယ်။ဒီကိစ္စမျိုးပါလီမန်မှာဆွေးနွေးကြတဲ့အခါမှာအစိုးရကဘလောက်ပါဝင်ချဲ့လဲတယ်ဆိုတာပါ။ဘာသာကြားကိုလက်မထပ်ရဘူးဆိုတာဘာသာရေးအုပ်စုတစ်ခုစီနဲ့ဆိုင်ပါတယ်။ဒါပေမဲ့ပြည်သူတရားလုံးနဲ့ပတ်သက်လာတဲ့အခါမှာတော့အခြေအနေကနောက်တစ်မျိုးပါ။အစိုးရရဲ့ပြောကမပါစေသင့်ပါဘူး။
ဆိုတော့လူအများစုရဲ့ဆန္ဒနဲ့အညီပါလီမန်ကဆုံးဖြတ်တယ်ဆိုရင်တော့ဘာမှပြောစရာမရှိဘူးဆိုတဲ့သဘောပေါ့
Well of course the parliament represents the will of the people and but the will of the people cannot overcome the constitution because the constitution
မှန်ပါတယ်ပါလီမန်ဆိုတာလူလူရဲ့သဘောဆန္ဒကိုကုစားပြုပါတယ်ဒါပေမဲ့ဒီလူလူသဘောထားဟာဖွဲ့စည်းပုံဥပဒေကိုတော့မကျော်လွှားသင့်ပါဘူးဖွဲ့စည်းပုံဆိုတာမြန်မာပြည်ကိုဘယ်လိုဖွဲ့စည်းတူထောင်မယ်ဆိုတာဗဟုမန္တန်ပြုထားတဲ့ပင်မဥပဒေပါ။ဒါကြောင့်တစ်ဖက်မှာတော့ပါလီမန်ကခမည်းပြောသလိုလူလူဆန္ဒကိုကုစားပြုပါတယ်။လူလူရဲ့ဆန္ဒကိုဥပဒေဖြစ်ပေးဖို့ရပါတယ်။ဒီနေရာမှာခမည်းပြောတာမှန်ပါတယ်။ဒါပေမဲ့အခြားတစ်ဖက်မှာတော့ပါလီမန်ကပြဋ္ဌာန်းတဲ့ဥပဒေတိုင်းဟာအခြေခံဥပဒေနဲ့ကိုက်ညီဖို့လိုအပ်ပါတယ်။ဒါလိုမှမဟုတ်ရင်တော့ဖွဲ့စည်းပုံနဲ့တလဲတခြားစီဖြစ်သွားပါလိမ့်မယ်။
ဒါပေမဲ့မစ္စတာကင်ဒရန်ခင်ဗျာအခုမြန်မာနိုင်ငံမှာကျင့်သုံးတဲ့2008ဖွဲ့စည်းပုံဥပဒေဆိုတာကိုနိုင်ကအငင်းပွားစရာ controversial ဖွဲ့စည်းပုံဖြစ်မနေဘူးလားခင်ဗျာ
It is you're right there are some groups that do not accept the constitution this constitution
ခင်ဗျာပြောရမှန်ပါတယ်ဒီဖွဲ့စည်းပုံကိုလက်မခံတဲ့လူတစုရှိပါတယ်ဒါဟာ2008မှာဆန္ဒခံယူပွဲနဲ့အတိပြုပေးခဲ့ပါတယ်ကျွန်တော်အဲ့ဒီတုန်းကဒီတာဝန်ယူထားပြီးပါပြီကျွန်တော်အမြင်ရဒီဆန္ဒခံယူပွဲဟာလွတ်လပ်မှုတရားမျှတမှုမရှိပါဘူး။ဒါပေမဲ့ပို့ပြီးတော့တိတိကျကျပြောရမယ်ဆိုရင်တော့အဲ့ဒီခမည်းပြောတဲ့အငင်းပွားပွဲဖြစ်နေတဲ့အစိတ်ပိုင်းကဒီဘာသာရေးပြဿနာနဲ့အဆက်ဆက်မရှိပါဘူး။နိုင်ငံသားမြေသူမဆူတမရဖြစ်နိုင်သလား။ဥပမာဒွန်ဆန်းစုကြည်တို့လိုပုံကိုယ်တွေကိုကန့်သက်ထားသလား။စစ်တပ်ရဲ့အခမ်းအကဏ္ဍနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်စတဲ့ပြဿနာတွေသာဖြစ်ပါတယ်။ဘာသာရေးကိစ္စနဲ့တော့ဘာမှမဆိုင်ပါဘူး
။ဟုတ်ကဲ့အခုတကြိမ်မစ္စတာကင်တနာမြန်မာနိုင်ငံကိုရောက်တော့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့မြန်မာလူ့အခွင့်အရေးကော်မရှင်ဆိုတာကစီကြလွတ်လပ်မှုရှိတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြည်ပြည်ပြင်းပြင်းပေါ်နေပြီလားသူတို့မျိုးအစိုးရဩဇာအာဏာလက်အောက်မှာပဲရှိနေတော့မှာလားခင်ဗျာ
He's still under the influence of the government the even the members of the commission recognize
that အစိုးရရဲ့ဩဇာလွှမ်းမိုးလက်အောက်မှာပဲရှိနေစေဖြစ်ပါတယ်ကော်မရှင်ဖွဲ့ဝင်ကြီးကသူတို့ဟာဖွဲ့စည်းပုံအရလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်သေးဘူးဆိုတာအသိမှတ်ပြုပြီးဖြစ်ပါတယ်။ပို့ပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်လာအောင်ဥပဒေတရားအစိုးပြုဖို့ပြင်ဆင်နေကြတယ်လို့လည်းဆိုပါတယ်။ဒီစစ်မှာပဲသူတို့ရဲ့ဆောင်ရနေကြတာအများကြီးရှိနေပါတယ်။ကျွန်တော်တို့အားပေးသင့်ပါတယ်
။ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ Mr. Kenana မြန်မာနိုင်ငံကိုဘယ်တော့ပြန်သွားဦးမလဲခင်ဗျာ
။ I will be back to Myanmar in February 2014 and that will be my last mission to the country because
2014 February လောက်မှာပြန်သွားနိုင်ဖို့မျှော်လင့်ပါတယ်အဲ့ဒါဟာကျွန်တော်ရဲ့နောက်ဆုံးခီးဖြစ်ပါလိမ့်မယ်မ မတ်လကြာရင်ကျွန်တော်ဟာဂျနီဗာနဲ့ကုလသမဂ္ဂတို့ကိုတွားပြီးတော့နောက်ဆုံးအဆင့်ကစားတင်သွင်းရတော့မှာဖြစ်ပါတယ်။6နှစ်ကြာတာဝန်ယူပြီးတော့တင်သွင်းရမယ်နောက်ဆုံးအဆင့်ကစားပါ
။ So deep in ထပ်ပြီးတော့နောက်ထပ်သက်တမ်းမတူတော့ဘူးလားခင်ဗျာ Mr. Kandana တာဝန
် Well no because the maximum term is 6 years for each mandate holder. So
မတူတော့ပါဘူး။တစ်နှစ်တစ်ချိန်စီသက်တမ်းတိုးလာတာအခု6ချိန်ပဲတိုးခွင့်ရှိပါတယ်။